အခုဆက်လက်နားဆင်ကြမှာတော့မြမရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မနက်ငန်းတို့လည်းဒီမိုင်းမှာဘူဂျောအောင်ဆန်းဟာအဓိကနေရာကပါဝင်ခဲ့တယ်ဆိုတာကတော့ဘယ်သူမှမငင်းသာဘူးလို့ထင်ပါတယ်။ဒါပေမဲ့လွတ်လပ်ရေးရပြီးနှစ်ပေါင်း90ကျော်လာတဲ့အခုအချိန်မှာဘူဂျောအောင်ဆန်းရဲ့တိုင်းရင်းသားများအရေးဆောင်ရွက်ခြင်းနဲ့ပတ်သက်လို့တချို့ကမေးခွန်းထုတ်လာကြတာကြားပါတယ်။ဘာကြောင့်မလဲ။ဘူဂျောဟာတိုင်းရင်းသားအရေးကိုတကယ်ပဲစိတ်ဆင်နာမှန်နဲ့ကြိုးပမ်းဆောင်ရွက်ခဲ့သလားသူရင်းမလေးလျူစုခဲ့သလားအမေရိကန်ပြည်ထောင်စုဂျက်ဆင်တက်ကသူဂုံဒုဆောင်သမိုင်းပါမောက်ခဒေါက်တာနော်အင်ဂျလင်းနဲ့ကျွန်တော်ကြော်စံသာဆွေးနွေးသုံးသပ်ထားပါတယ်ဘူဂျောအောင်ဆန်းဟာပြည်ထောင်စုမြန်မာနိုင်ငံဖြစ်မြောက်အောင်ဦးဆောင်စည်းဝင်ခဲ့သူဖြစ်တယ်လို့ဒေါက်တာအင်ဂျလင်းကအခုလိုစပြောပါတယ
် Union of Burma ပေါ့နော်အဲ့ဒီနာမည်ကိုဒီကတော့ဘူဂျောအောင်ဆန်းကတောင်းခံခဲ့တာပါဆောင်သူပြည်ထောင်စုမြန်မာနိုင်ငံတောင်းခဲ့တဲ့ပုဂ္ဂိုလ်ပြည်သူ့ကတောင်းနေတော့လက်ခံပါတယ်ဥပမာပြင်အချားမြာကိုဖြစ်ဖြစ်ဝေးမပြောဘူးလေနော်ပင်လုံကိစ္စမှာသူကအဲ့ဒီအင်္ဂလိပ်အစိုးရဒီနဲ့ဆွေးနွေးတဲ့အခါမှာသူကနေပြောဒီအင်္ဂလိပ်အစိုးရကနေသူနဲ့ outside visa ချုပ်မှာတိုင်းရင်းသားတွေနဲ့ဆက်မှရှိတဲ့နော်နဲ့စအုပ်ချုပ်ရေးမှာရှိတဲ့တိုင်းရင်းသားတွေရဲ့သဘောညီညွတ်ချက်ကိုရယူပြီးတော့ကြီးလူတွေဟာပြည်တော်စုတဲ့ဝင်ကျင်လားမဝင်ကျင်လားဆိုတော့ကိုလေလာမယ်နည်းလေလာမယ့်အခါမှာသူတကယ်ပဲစူးစမ်းပြီးတော့တွားပြီးတော့စီးယုံတယ်။ချမ်းကချင်ချင်းတွေကိုသူစီးယုံနိုင်တယ်နော်။အဲ့ဒီပြင်သူ့ကိုအဲ့ဒီလူတွေအကုန်လုံးကလည်းပဲလေးစားတယ်။တိုင်းသားတွေတောင်းဆိုတဲ့ချက်တွေကိုလည်းသူကလိုက်တော်တယ်။တရားမို့အဲ့ဒီမှာဥဆောင်တဲ့ Lord Bottomley ကိုလည်းသူ့ကိုချီးမွမ်းတယ်လေ။သူကသူတို့အံ့ဩတယ်ပေါ့။တိုင်းသားတွေတောင်းဆိုတဲ့ချက်တွေကိုသူလက်ခံပြီးတော့ဆွေးနွေးတယ်။လက်ခံနိုင်တာကိုသူလက်ခံတယ်။သူကရိုးရိုးသားသားကိုမနေနေမဲ့သူပြောပြီးတော့အားလုံးဆွေးနွေးပြီးတော့အောင်မြင်တယ်ပေါ့အဲ့လိုပြောတယ်တရားသူ့ unify ရဲ့နည်းလက်ခံပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုခါကြတော့တချို့တိုင်းရင်းသားတွေကမိခွန်းထုတ်လာကြတယ်ဘူဂျောအောင်ဆန်းဟာသူတို့တိုင်းရင်းသားတွေတဲ့ဘာမှမလုပ်ခဲ့ဘူးဆိုပြီးတော့ပြောကြပါတယ်ဆိုတော့ဘာမှတိတိယောက်ယောက်အကောင့်တွေမဖော်ဘူးသူဟာ lip service ပဲပေးသွားခဲ့တယ်ဆိုပြီးတော့ပြောကြတာရှိတော့တယ်အဲ့ကိစ္စကိုဆရာဘာပြောချင်မလဲ
အဲ့ဒီကိစ္စကဘာဖြစ်လဲဦးတည်ယူရေးထွက်တဲ့အချိန်ကြီးမှာပဲသူကအသက်ခံလိုက်ရတဲ့အခါမှာနောက်ပိုင်းသူလုပ်တဲ့အလုပ်မဟုတ်တော့ဘူးလေသူသူ့အနေနဲ့တုန်းကတော့တကယ်ကိုခွဲခွင့်ပေါ့နော်ရှင်နှစ်ပြင်းရင်တိုင်းရင်းသားတွေမကြိုက်ရင်ထွက်ပါဆိုတဲ့ဟာကျသူအခွင့်အရေးကိုပေးခဲ့တယ်ဆိုတော့အခွင့်အရေးပုံအခြေခံဥပဒေမှာအဲ့ဒါပေါ့လမ်းကြောင်းခဲ့ပြီးပါတယ်တကယ်တော့ဟိုသူကိုယ်တိုင်ကဟိုဟာဘာဖြစ်ကင်းရင်ဆိုလို့ရှိရင်ပြင်ကိုသူပို့ချက်ခံလိုက်တာလေအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးယုံကြည်စွာခံလေအဲ့လိုမျိုးဘာဖြစ်ဟိုတချို့ပါလီမန်အလွတ်တော်တွေကဘာတောင်းဆိုလဲဆိုဗမာနိုင်ငံကဘုရားဗနိုင်ငံလောက်ပါဆိုပြီးတော့လေအချိန်ကဥပဒေတမရေးစစ်ခြင်းတယ်ဒါမဲ့သူအဲ့ဒါကိုလည်းမခံခဲ့ဘူးပေါ့နော်အဲ့လိုမျိုးတွေရှိတယ်တောင်းမို့လုတ်ပေးတာလုတ်မပေးနိုင်တာကတော့ तू ကစောစောစီးတက်ခံရတဲ့ခါမှာ तू လောမဲ့လုတ်ကိုဆက်လုတ်ခွင့်နိုင်တာမရှိဘူးလေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့ခွဲထွက်ပိုင်ခွင့်ပေးတာပါသူကတမန်တကယ်ကိုတိုင်းရင်းသားတွေဟာလွတ်လပ်ရေးရပြီးဆယ်နှစ်နေရင်ပြည်ထောင်စုထဲမှာနေရတာကိုလုံးဝပြောပိုက်သွားလိမ့်မယ်ခွဲထွက်ခြင်းစိတ်လည်းမရှိတော့ဘူးသီးခြားစိတ်လည်းပပျောက်သွားမယ်လို့သူတကယ်ယုံကြည်ခဲ့လို့လားသူတို့မဟုတ်လွတ်လပ်ရေးကိုတနည်းအတွင်းလိုချင်တယ်အက်ထလီနဲ့သဘောတူညီချက်လုပ်ထားပြီးတော့ချက်ချင်းပြန်ပြောဖို့လိုနေတဲ့အတွက်များအပူတပြင်းလိုက်လျှောခဲ့ရတဲ့သဘောတူညီချက်များလားဆရာမဘယ်လိုသဘောပါလဲ
အပူတပြင်းကြောင်တော့မဟုတ်ပါဘူး။ဘာဖြစ်ရင် तू ကအလုံးကသူ့ကိုဆွေးနွေးတဲ့ခါမှာအဲ့ဒီမှာ Lord Bottomley ရဲ့နော်အဲ့ဒါအမှတ်တမ်းတင်ပါရော။သူတို့ကြီးပွေးတဲ့အမှတ်တမ်းတင်ပါရော။အဲ့ဒါက तू အခြေတင်ဆွေးနွေးပြီးတော့မကြိုက်ရင်မကြိုက်တယ်လို့ဟိုလူပေါ့ပေါ့နော်။တိုင်းသားကိုယ်စားလေကပြောရင် तू ကအဲ့ဒါဒီကိုကြည့်ချက်တယ်လို့ဆိုတော့ယုံကြည်အောင်ဘာတွေလုပ်ပေးမယ်မလုံးမလုံးချင်းရင်းသားတွေ तू မလုံနိုင်တဲ့ဟာတွေကို तू မလုံနိုင်ဘူးလို့ तू မြင်ပါတယ်။အဲ့လိုမျိုးကြီးရှိပါတယ်။အဲ့ဒါကြောင့်မလို့ तू ကပူပြင်းကြောင့်လက်ခံလိုက်တာမဟုတ်ပါဘူး तू တကယ်ပဲယုံကြည်တယ်လုပ်ကြည့်ပါ तू နဲ့လုပ်ကြည့်ရင်ပေါ့လေ तू မဟုတ်ရင်ပေါ့လေသူတို့မှန်လို့ဆိုရင်ပေါ့နော်မြင်လာမှာပဲပေါ့ပုံမှန်နည်းနည်းနဲ့တကယ်ပဲအစိတ်ထားမှန်နေပဲ तू ဟာဒါကိုဟိုကန့်လန့်ပြီးတော့လက်ခံခဲ့တယ်ဆိုတာတော့အထောက်အထားတည်းရယူဆပါတယ
်နောက် तू ကလန်ဒန်ကိုသွားပြီးတော့အက်လီနဲလွတ်လပ်ရေးကိစ္စဆွေးနွေးနေတော့မှရှမ်းပြည်ကဆိုဘာတချို့ကအောင်ဆန်းဟာငါတို့ကိုယ်စားလှယ်မဟုတ်ဘူးပြည်နှံရလေတဲ့တောင်ပြန်လာရတယ်ဆိုတော့နည်းနည်းအဲ့ဒီကိစ္စမှာကြိုတင်ပြင်ဆင်မှုများနေခဲ့ပါလားဆရာမအဲ့မသွားခင်ကတည်းကတိုင်းရင်းသားတွေနဲ့ဘူဂျောအောင်ဆန်းဟာထိတွေ့ဆက်ဆံမှုဘယ်တော့မှပဲရှိခဲ့ပါသလဲအထူးသဖြင့်ဒုတိယကမ္ဘာစစ်ပြီးလို့ဖဆပလာဥက္ကဋ္ဌဖြစ်လာတဲ့အခါမှာတော့သူတို့ကြိုတင်ညှိနှိုင်းခဲ့မှုတွေရှိပါလားလန်ဒန်
ကိုသွားခင်ကတည်းကအပြန်အလှန်တားရည်လေဟိုတစ်ခုနဲ့တစ်ခုဆွေးနွေးထားပြီးသားရှိတယ်တိုင်းရင်းသားကိစ္စတွေလည်းပါပြီးသားရှိတယ်အဲ့ဒါအ အဲ့ဒီတိုင်းဒါကိစ္စဒီမှာခေါ်ဝေါ်ကတော့နော်ဟို frontier area နော် schedule area လေးပေါ့အဲ့ဒီကိစ္စလေးကိုပါရမယ်ဆိုတာကိုသူလည်းမတော်တယ်လေသူတားပါအဲ့ဒီချိန်မှာတော့အဆုတ်ရှားဆုံးကတော့ကင်းရင်လေးပေါ့နော်အဲ့ဒီတိုင်းဒါကောင်းဆောင်လေးနဲ့သူကစကားတွေပြောပြီးမှသူတွားတယ်တိုင်းနောက်တော့ကျင်းနေတယ်လည်းတော့အဆင်မပြေတဲ့ရှိတဲ့အဆင်ပြေတဲ့သို့တော့ဆိုလိုတာကအဲ့ဒီအချက်ကိုသူသိပြီးသားဖြစ်ပါတယ်။ဒါအောင်မို့အစကတည်းကသူဒါကိုသိပြီးသား။ဒါပေမဲ့ရှမ်းစော်ဘွားတွေနဲ့ရှမ်းကိုစလေတွေနဲ့ကဟိုဘာဒီဟိုဆက်တွေရှိကြတာမတွေ့ဘူး။လောလောဆယ်တော့အသေးစိတ်ဒီအဲ့လိုမတွေ့ပါဘူးရှိပိုင်းမှာဆက်တွေ့ထားတာဒီ။ဒါပေမဲ့ဟို46ပတ်ဝန်းကျင်မှာတော့ရှမ်းကောင်းဆောင်ကြီးပေါ့နော်အဲ့ဒီအချိန်တုန်းကသူတို့ပုံမှန်ဆက်ဆံလာပြီးတော့ရှမ်းလူတူကလည်းအောင်ဆန်းပုံမှာတဲ့ချင်းချင်းရှိပဲ၆ခန်းနေဆိုတာသိရတယ်တဲ့။ဘာကြောင့်လဲဆိုရင်ねအဲ့ဒီ46ခုမတ်လမှာလေအဲ့ဒီရှမ်းကိုလည်းကောင်းဆောင်ကြီးပြောက်ကအောင်ဆန်းကိုတွေ့တယ်လို့သူအိမ်လာတယ်ပေါ့အဲ့ဒီကမှသူကကောင်းဆောင်နဲ့တွေ့ပြီးတော့သူကအဲ့ရှိတင်းကားတွေကိုပေးကြည့်တယ်ဘာအောင်ဆန်းကိုယုံကြည်လို့သူကကောင်းဆောင်ကောင်းပေါ့နိတောင်ဖတ်ဆလာရံငူမျိုးတဲ့သူအောင်ဆန်းကိုပဲပေးကြည့်တယ်ပြောတော့အောင်ဆန်းကသူလည်းခံလို့မရဘူးပေါ့ဖတ်ဆပ်လာပြီးပါဆိုဟုတ်ဘူးသူအောင်ဆန်းပဲတဲ့တဲ့ပေးကြည့်မှာလေဆိုပေးတော့ပြီးမှအဲ့လောက်ကြည့်ရှမ်းကိုလည်းယုံကြည်ပြီးတော့သူပြီးတဲ့ခါမှသူကအဲ့ဒါကိုပေါ့နော်ဘန္ဒာယီမှုနုအလိုက်တယ်ဆိုတော့ပေါ့နော်အဲ့လိုမျိုးအချက်တွေတော့ရှိတာတော့တွေ့ခဲ့တယ်เนาะဒါပေမဲ့အသေးစိတ်နိုင်ငံရင်းချွေးနေတာတော့မတွေ့ဘူးလေ
ဟုတ်ကဲ့နောက်တစ်ခုကဆီယမဆောကပြောရတဲ့တရင်ခေါင်းဆောင်တွေနဲ့သူတို့ဆွေးနွေးဆက်ဆံမှုတွေအများကြီးရှိခဲ့တယ်လို့ပြောတယ်ဆိုတော့အဲ့ဒီတိုင်းသားတွေထဲမှာတရင်တွေရဲ့ပုံမှန်မှုပေါ့လေတရင်တလှန်ရေးပထမဆုံးစပြီးတော့ဖြစ်လာရတာကအဓိကအဖြစ်သူတို့ဆွေးနွေးမှုကဘာများမကြည်လည်မှုရှိခဲ့လို့လဲဘာဖြစ်လို့သဘောတူညီမှုမရနိုင်ခဲ့ကြလဲဆိုတော့ဆရာ
မတော်နိုင်ရတော့ဘုကြောင့်ဆန်းတည်ပြီးမှဖြစ်သွားပါလေရှင်းပိုင်းမှာတော့တော်တော်လေးကိုအချစ်တင်ကြောင်းနဲ့ကြောင်းလေးဆွေးနွေးကြတယ်အထူးသဖြင့်1943ခုဒုတိယကမ္ဘာစစ်အချိန်တည်းမှာဘီအိုင်အေတက်နဲ့ကရင်နီတော်တော်လေးပြဿနာတက်တဲ့ခါမှာကရင်အများကြီးတက်ခံရတယ်လေအဒီရောင်းမှန်မှာအဲ့ဒီမှာတက်ခံရတဲ့ခါမှာဟိုစဘီအိုင်အေကနေပြောဟိုရဲဘော်ဒီရရှိနေရပေါ့နော်အဲ့ဒီမှာရောင်းမှာမြို့ကြီးမှာတော့ပြောလူတက်မှုတွေဖြစ်တယ်အဲ့လိုဖြစ်တဲ့ခါမှာဝင်းတပါတော့တက်ခံပါလေအဲ့ဒီကိစ္စကိုကိုကြောင့်ဆန်းကသူတို့မှားပါတယ်ပေါ့ကြေးရလေးပါတယ်ဆိုတာသူကိုယ်ဝန်ခံပြီးတော့စီးရုံးပြီးတော့ဒေါက်တာဆန်စီဖိုးတို့ဆော့ဘာဦးကြီးတို့ဦးဆောင်ပြီးတော့တခါတည်းဟိုကရင်ဘမချစ်ကြည်ကိုပြန်ပြီးတော့လုပ်တဲ့ခါမှာဒေါက်တာပတ်မဆွေရဖွေတယ်မှာသူတို့ပါလာကြတယ်နောက်ပိုင်းတက်လဲပြီးရောဘုကြောင့်ဆန်းနေတူလက်တဲလုပ်ခဲ့တဲ့ဆန်ဖို့တင်တို့ဒီစောချာတို့တို့ကဒီမှာဘုကြောင့်ဆန်းရဲ့ဖတ်ဆပ်ဖလာတဲ့မှာပါလာတယ်လေစောဘဦးကြီးကလည်းပဲအဲ့ဒီမှာဝင်းကြီးတပါဖြစ်လာတယ်မလားနောက်ပိုင်းကျတော့အဲ့ဒီချစ်ချီကိုပေါ့နော်ကရင်ဘဟုဖွေဖွေပြီးတဲ့ခါမှာဒီတို့ကနေပြတော့
ဒီနေ့ပြည်တော်တောင်းဆိုတယ်ဒီနေ့ကျွန်တော်မိနေတာကရင်နဲ့ပဲဘာကြောင့်လူပြဿနာစားပြီးဖြစ်ရတယ်လဲအဲ့မှာချက်ကျူအေရီယာကျူအေရီယာလို့ခေါ်တဲ့ဆန်းတို့ဘာလို့လဲကျွန်တော်တိုင်းတိုင်းနဲ့ဖြစ်ဖဲနဲ့
ကရင်နဲ့ပဲဘာကြောင့်အရေးပိုဖြစ်ရလဲဆိုရင်ဟိုဆန်းတို့ပြင်တို့ကချက်ကျူအေရီယာမှာအနေကြာနော်အုတ်ချုပ်ကြီးပေါ့နော်အဲ့ဒီမှာရှိတယ်ကရင်လေးကဒီမြောင်းမြပသိမ်းအဲ့ဒီမှာရှိတယ်တကအခြားအတိုင်းတွေမှာလည်းရှိနေတဲ့ခါကျတော့ဒီနေ့ကလူကျင်နာကကျင်းပြင်းနေဆိုတာကိုဒီတနင်္သာရီတကရောအဲ့ဒီကြားကကျင်းနေနေဒီအဲ့ဒီခုကရလို့ခေါ်တယ်အဲ့ဒီနေဒီအကုန်လုံးပေါင်နေ
မြေဘကျွန်တော်ကနေရီလေးပေါင်စီကျင်နာပေါ့
ဟုတ်တယ်အဲ့ဒါကြောင့်အားလုံးကိုအဲ့လိုတောင်းဆိုတဲ့ခါမှာအဲ့ဒီမှာပြဿနာဖြစ်တယ်ပေါ့နော်ဒါမဲ့ကိုကြောင့်သာဘလောက်ပြတ်တာလဲဆိုသူလုတ်သေးပါမယ်သူရှိပြီလားတက်တယ်ကျင်းလေးရဲ့ရှိပြီလို့သူခဏနဲ့တက်တယ်ချီဝိုင်ဦးကြီးကျင်းလူငယ်အသိန်းဖွဲ့မှာကစံဖို့တင်တို့မောင်းဝင်းမောင်းတို့မမ္ပတ်ခိုင်တို့ကကိုကြောင့်ဆက်နေပြီးဒီလက်ချက်ကလေးအရင်ကြီးပြီးတော့တိတ်ယုံကြည်တယ်လေဆိုတော့သူအဲ့မှာသူလုတ်တယ်တစ်ဖက်ကလည်းဘောက်ဦးကြီးတို့ကလူကျင်တဲ့အပိုင်းကိုတောင်းဆိုတဲ့အချက်ဒီမှာကျင်းပြင်းတဲ့အတိုင်းကိုသူမပေးနိုင်ဘူးပေါ့အဲ့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေကိုဖွဲ့စည်းပုံကကျေးကောက်ပွဲတဲ့ဝင်ရောက်ပါဝင်ကြပါလို့သူအဲ့လိုပြောတယ်ပေါ့နော်အဲ့လိုပြောမှာတချို့ကလည်းကြီးဟိုစပေါ့ဖက်စည်းကုံအခြေခံကိုဆွဲဖို့ဒီကျေးကောက်ပွဲကြီးကိုမဝင်ဘူးပေါ့
ဟို
လည်းနည်းနည်းဝင်မှုဆိုတော့တော့ထွက်တယ်လေနေစကရှမ်းတို့ကချင်တို့ချင်းတို့ကြတော့စောကလေးကပြက်ပလန်ရှိခဲ့ဦးပေါ့ဒါမှမဟုတ်တို့ရောအဲ့ဒီပင်လုံးပါပဲဒီဝေးပြီးတော့ဆုံးဖြတ်ကြတာလေအဲ့လို
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဓိကတည်ရင်နဲ့သဘောထားကွက်လွယ်ရတဲ့ကိစ္စမှာမြောက်ကျွန်းမဒေသကိုပါကရင်ပြည်နယ်ထဲမှာထက်သွင်းပေးဖို့တောင်းဆိုရကိစ္စလည်းပါဝင်နေဆွဲသဘောပေါ့နော်ဟုတ်ကဲ့
အခုတော့
ဟုတ်ကဲ့နောက်ဆုံးမိကျင်တာအရှာမှာ BIA ကိုဂျပန်မှာဖွဲ့စည်းခဲ့တယ်ဂျပန်နဲ့ပေါင်းပြီးဖွဲ့စည်းခဲ့တယ်ဆိုပေမဲ့ဘူဂျောအောင်ဆန်းကအင်္ဂလိပ်နဲ့ညှိနှိုင်းပြီးတဲ့နောက်မှာကန်ဒီသဘောတူညီချက်အရစစ်တပ်ကိုပြန်ဖွဲ့တာဟာတကယ်တော့အင်္ဂလိပ်ပုံစံပြန်ဖွဲ့တာပဲမဟုတ်လား အင်္ဂလိပ်စစ်တပ်နဲ့ပေါင်းပြီးဖွဲ့စည်းတာ။ဘာကြောင့်မြန်မာစစ်တပ်ဟာအင်္ဂလိပ်စစ်တပ်ရဲ့စီးမင်းစည်းကမ်းပုံစံတိုင်းဖြစ်မလာဘဲနဲ့အခုဆိုလူတချို့ကပြောလာကြတယ်ကိုလေဒီဒေတာကန်တွေကိုဆက်ဆံတာပြုမူတာတွေကအင်္ဂလိပ်တွေကရရှိခဲ့တဲ့ professional အပြင်မျိုးမဟုတ်ဘဲနဲ့ဂျပန်စီကသင်လာတဲ့စစ်တပ်ပုံစံမျိုးဖြစ်နေလို့သုံးသပ်ကြပါတယ်။ဆရာမဘယ်လိုပြောလို့ရလဲခင်ဗျာ။
တကယ်တမ်းကျတော့ဘူဂျောင်းဆန်ကအင်္ဂလိပ်ပုံစံစစ်တပ်ဖွဲ့တယ်ဆိုပေမဲ့လည်းလွတ်လပ်ရရပြီးတဲ့အခါမှာဘယ်လိုဖြစ်လာလဲဆိုတော့ခုနပြောသလိုပဲဟိုအင်္ဂလိပ်စစ်တပ်ကဘူဂျောင်းဒီပေါ်တော့ခံပေးတာဟိုပါမစစ်တပ်ပတိကစစ်တပ်ပတိကျုပ်ကဘူဂျောင်းစမစ်ဒွန်းဒုတိယစစ်တပ်ပတိကျုပ်ကဘူမကျိုစောချာတို့စစ်ထောက်ချုပ်တွေကစောဒွန်းနီတမ်မတော်ဒီဦးစီးချုပ်ကလည်းစောရှိရှုအဲ့လိုမျိုးတွေပေါ့နော်သူတို့အဲ့လိုခန့်လိုက်တဲ့အခါမှာဘူဂျောင်းဆိုင်အဲ့လိုမျိုးလက်ခံလိုက်ပြီးတော့ဟိုဂျန်နစ်လင်ကိုလူကြီးဖြစ်တက်ခံထားတယ်ဒါပေမဲ့1949ပြည်ရင်ချင်းဖြစ်ပြီးနောက်ပိုင်းမှာဘူဂျောင်းစမစ်ဒွန်းကအပါဝင်ပေါ့နော်အားလုံးပြစ်ချက်လက်ကျင်ပြတဲ့လူတွေအကုန်လုံးကထွက်သွားတယ်ထွက်တဲ့အခါမှာနောက်ဆုံးချင်းချင်းပြရင်တော့ဟိုတိတ်ပြီးတော့အတွေ့အကြုံမရှိတဲ့စစ်တပ်ကိုဟိုဂျပန်ကတက်လာတဲ့ BIA တက်ကြတဲ့ဘူဒီကပဲစပြီးဥဆောင်တဲ့ခါမှာတော့အဲ့ဒီဘက်ကိုနှွေသွားလို့ရတာပေါ့နော်အဲ့လိုပြောလို့ရပါတယ
်ပမခတ်နော်အင်ဂျင်လင်းဟာ Aung San and the Struggle for Burmese Independence ဆိုတဲ့ကိုရေးသားထုတ်ခဲ့သူတွေဖြစ်ပါတယ်ခင်ဗျာ